Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA အမေရိကန်တန်ကနေ2016ခုနှစ်ဖေဖော်ဝါရီလ13ရက်စနေနေ့ညနေပိုင်း VOA မြန်မာပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းကီလိုမီတာ19 19နဲ့25တို့ကနေဓာတ်ရိုက်အသံပြနေပါပြီရှင်ကျမစုမမရှင
်မင်္ဂလာညနေခင်းပါတော်တာရှင်များရှင်ဒီကနေ့ညနေခင်းသတင်းတွေကိုကျမနန်းလောင်နဲ့ကိုရဲကောင်တို့ကပြောပြပေးမှာပါစီးရီးယားနိုင်ငံတွင်းကအရတားတွေကိုရုရှားဘက်ကပုံကျဲတိုက်ခိုက်နေတယ်ဆိုတဲ့ဆူဆွဲချက်ကိုရုရှားဝန်ကြီးချုပ်ကညင်းဆိုလိုက်ပါတယ်။အမေရိကန်သမ္မတလောင်းဖြည့်ရွေးချယ်ရမှာအရေးပါပြီးတော့အချိန်နယ်ရှင်းပြနိုင်ကြတဲ့ပါတီဝင်သမ္မတပနာမရွေးပွဲသတင်းနဲ့ပတ်သက်ရောက်လာချိန်မှာပဲသမ္မတလောင်းအဖြစ်ရွေးခံရဖို့ပြင်ဆင်နေကြတဲ့ကိုယ်စားလှယ်တွေလူနည်းစုအေဝန်ဂေလိခရစ်ယာန်မဲဆန္ဒရှင်တွေရဲ့ထောက်ခံမှုကိုရဖို့ကြိုးစားနေကြပါတယ်။ရိုမန်ကက်သလစ်ဘာသာဝင်အများစုနေထိုင်တဲ့မက္ကဆီကိုနိုင်ငံကိုပထမဆုံးအကြိမ်တရားဝင်အလဲပတ်ရောက်ရှိနေတဲ့ပိုယဟန်မင်းကြီးဖရန်စစ်စာစနေနေ့မှာတော့ပူပြူစုပေါင်းပွဲကိုတက်ရောက်ဖို့ရှိပါတယ်။ဒီလိုသတင်းတွေကိုကြားမှာပါမဆုံမရင်
ဟုတ်ကဲ့ပါရှင်ဒီညနေခင်းသောတာရှင်နေနားဆင်ရမှာကတော့ဒီကနေ့ကြာရောက်တဲ့102နှစ်မြောက်ဘုကျောင်းဆံမွေးနေ့အခမ်းအနားတွေကျင်းပနေကြတဲ့တဲ့နဲ့အတူကချင်ပြည်နယ်ဖားကန့်မြို့မှာတော့ဖားကန့်ဒေသကရာနဲ့ချီတဲ့ဒေသခံတွေလမ်းပိတ်ဆိုပြီးဆန္ဒပြနေကြပါတယ်သူတို့ဘာတွေတောင်းဆိုလိုပါသလဲ
ဒီလိုပေါ့ချက်တောင်းချက်ရှိတယ်တုံးချက်ကတော့ဒီနိုင်ငံတော်နဲ့အကျိုးသူဝင်လာတဲ့နောက်ပိုင်းမှာဖားကန့်ဒေသမှာဘာတွေနစ်နာဆုံရှုံစိတ်ခိုက်မှုရှိသွားတယ်လဲပေါ့နော
်ဆန္ဒပြနေတဲ့စိုင်းတောင်ဒေသခံတအူပြောဆိုခဲ့တာပါနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ရှင်နောက်ပိုင်းမှာလည်းလူများစိတ်ဝင်စားလာတဲ့နှင်းဖုံးနေတဲ့ပန်ဝါဒေသကိုဘယ်လိုခီးသွားကြမလဲ။အိုလံပစ်အားကစားပွဲတော်ကိုရလဒ်တီဘယ်လိုမျိုးချက်ချင်းတည်နိုင်အောင်စီစဉ်နေကြသလဲဆိုတဲ့သတင်းတွေကိုတင်ပြပေးဖို့ရှိပါတယ်။အခုရင်းဆုံးကတော့နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့ကိုရဲကောင်တို့ကတင်ပြပေးမှာဖြစ်ပါတယ်ရှင
်။စီးရီးယားနိုင်ငံတွင်းကအရက်သားတွေကိုရုရှားဘက်ကဘုံကျဲတိုက်ခိုက်နေတယ်ဆိုတဲ့ဆူဆွဲချက်ဟာမမှန်ဘူးလို့ရုရှားဝန်ကြီးချုပ်ကညင်ဆိုလိုက်ပါတယ်။ဒီလိုဘုံကျဲတက်ခိုက်နေတာနဲ့ပတ်သက်လို့ဘာသက်သေးမှမရှိဘူးလို့ဝန်ကြီးချုပ်ဒီမီထရီမက်ဒီဗက်ကငြိမ်းချမ်းရေးညီလာခံကျင်းပရာဂျာမနီနိုင်ငံမြူနစ်မြို့မှာဒီကနေ့စနေနေ့ကပြောသွားတာပါဆီးရီးယားပြည်သူတွေအပေါ်ဘုံကျဲတာကိုရပ်တန့်ဖို့ပြင်သစ်ဝန်ကြီးချုပ်မန်နူအယ်ဗဲလတ်စ်ကတောင်းဆိုလိုက်ပြီးငြိမ်းချမ်းရေးအရာအဖြေရှာဖို့တိတ်ကိုအရေးကြီးတယ်လို့ပြောဆိုလိုက်ပြီးမှပဲရုရှားဝန်ကြီးချုပ်ကအဲဒီလိုမှတ်ချက်ပေးပြောဆိုသွားတာပါဥရောပအမေရိကန်နဲ့တခြားနိုင်ငံကကိုယ်စားလှယ်တွေနဲ့အတူငြိမ်းချမ်းရေးဆွေးနွေးပွဲကိုရုရှားနဲ့ပြင်သစ်ဝန်ကြီးချုပ်တို့တက်ရောက်နေကြတာဖြစ်ပါတယ်။ငါးနှစ်နီးပါးကြာအောင်ဖြစ်ပေါ်နေတဲ့ဆီးရီးယားပြည်တွင်ပဋိပက္ခတွေအဆုံးသတ်ရေးငြိမ်းချမ်းရေးညီလာခံကကြိုးပမ်းနေတာပါ။မြူနစ်မြို့မှာကျင်းပတဲ့ငြိမ်းချမ်းရေးညီလာခံကနေဆီးရီးယားနိုင်ငံတွင်းကစစ်ပွဲတွေကိုတည်င်းတပတ်အတွင်းရပ်တန့်သွားအောင်တိုက်တွန်းကြဖို့ဆိုတဲ့သဘောတူညီမှုတရက်ကိုတောက်ကြနေကရခဲ့ကြပါတယ်။ဆီးရီးယားအစိုးရတပ်ဖက်ကတနင်္ဂနွေကိုပြန်ရဖို့အစီအစဉ်ရှိတယ်လို့ဆီးရီးယားသမ္မတဘာရှာအယ်အာဆတ်ကပြင်သစ်သတင်းဌာနနဲ့တွေ့ဆုံမေးမြန်းခန့်အတွင်းပြောဆိုချက်ကိုတောက်ကြနေကပုံနှိပ်ထုတ်ဝေခဲ့ပါတယ်။ဒီပြောဆိုချက်ကြောင့်ဆီးရီးယားရဲ့ငါးနှစ်ကြာပြည်တွင်းစစ်ကိုရပ်တန့်ဖို့ကြိုးပမ်းနေကြတဲ့နိုင်ငံပေါင်းစုံကတန်တမန်တွေရဲ့ခိုင်မာတဲ့လှုပ်ရှားအပေါ်တန်တရားတွေဝင်လာစေခဲ့ပါတယ်။တနင်္ဂနွေကိုပြန်သိမ်းပိုက်ဖို့ဆိုတာအချိန်တော်ကြာမယ်လို့အာဆတ်ကဆက်ပြောပါရယ်ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုသူ့အနေနဲ့အားပေးထောက်ခံပေးမလို့တွဲဆုံညှိနှိုင်းမှုတွေကနေအကြမ်းဖက်မှုတိုက်ဖျက်ရေးကိုရပ်တန့်မယ်ဆိုတဲ့အတိတ်ပဲမဆောင်ဘူးလို့လည်းဆီးရီးယားသမ္မတဘာရှာအယ်အာဆတ်ကသတိပေးပြောဆိုသွားပါရယ
်အမေရိကန်ရုရှားဥရောပနဲ့အခြားနိုင်ငံတွေကတန်တမန်တွေဟာဆီးရီးယားမှာလက်ရှိဖြစ်နေတဲ့အကြက်တဲနဲ့ပတ်သက်လို့ဆွေးနွေးပွဲနောက်တစ်ရက်ကိုဂျာမနီနိုင်ငံမှာစတင်လိုက်ပါတယ်။ကမ္ဘာကောင်းဆောင်တွေဟာဆီးရီးယားမှာဖြစ်နေတဲ့မလုံမုံထားတိုက်ခိုက်မှုတွေကိုတပတ်အတွင်းရပ်တန့်သွားအောင်တွန်းအားပေးကြဖို့တောက်ကြနေကမြူးနဲ့မြို့ကလုံခြုံရေးညီလာခံမှာကြေညာခဲ့ပြီးတော့နိုင်ပိုင်းလောက်အလိုမှာပဲဒီသဘောတူညီချက်ဟာစမ်းသပ်ခံရတဲ့အခြေအနေကိုရောက်လာခဲ့တာပါ။တောက်ကြနေကပြင်သစ်သတင်းအေဂျင်စီနဲ့အင်တာဗျူးမှာဆီးရီးယားသမ္မတဘာရှာအယ်အာဆတ်ကသူ့ရဲ့တပ်တွေဟာတနိုင်ငံလုံးပြန်လည်သိမ်းယူဖို့စီစဉ်နေတယ်လို့ပြောကြလိုက်တဲ့အတွက်9နှစ်ဒီပါကြာနေတဲ့ပြည်ပခါကိုရပ်တန့်စေဖို့သက်ဆိုင်သူတွေရဲ့ဂရုပြုဆောင်ရွက်မှုပေါ်မှာတန်တရားဝင်လာစရာတွေဖြစ်ပေါ်လာခဲ့တာပါ။ပိုင်နက်နယ်မြေတွေအားလုံးကိုပြန်လည်သိမ်းယူနိုင်ဖို့အလွန်ပဲအချိန်ပြာကြာမြင့်နိုင်တယ်လို့သမ္မတအာဆတ်ကပြောကြခဲ့တာပါ။
အမေရိကန်သမ္မတလောင်းအဖြစ်ရွေးချယ်ရမှာအရေးပါပြီးတော့အချိန်နဲ့ရှင်ပြိုင်နေကြရတဲ့ပါတီရင်း primary ပနာမရွေးပွဲတွေကိုတည်နေပတ်ထဲရောက်လာချိန်မှာပဲသမ္မတလောင်းအဖြစ်ရွေးချယ်ခံရဖို့ပြိုင်ဆိုင်နေကြတဲ့ကိုယ်စားလှယ်တွေဟာလူနည်းစုအေဝန်ဂေလိခရစ်ယာန်မဲဆန္ဒရှင်တွေရဲ့ထောက်ခံမှုရဖို့ကြိုးစားနေကြပါတယ်Republican Party ကိုယ်စားလှယ်တွေကတော့တောက်ကြနေမှာပဲတောင်ကယ်ရိုလိုင်းနာပြည်နယ် Greenville မြို့ကBob Jones တက်ကတော့နီနောဖလဲပွဲတစ်ခုကိုတက်ရောက်ခဲ့ကြပါရယ် Republican Party ရင် Primary ပနာမရွေးပွဲတွေကို February လ20ရက်နေ့မှာကျင်းပပြီးတော့နောက်တစ်ပတ်အကြာ Democratic Party ကမဲပေးကြမဲ့ South Carolina ပြည်နယ်မှာတော့ Evangelical Christian ဘာသာဝင်နဲ့မဲတွေကအရေးကြီးပါရယ် K ကက်သလစ်ခရစ်ယာန်ဖလော်ရီဒါပြည်နယ်အုပ်ချုပ်ရေးမှူးဟောင်းဂျက်ဘုရှ်ကတော့သူ့ရဲ့ဘာသာရေးယုံကြည်မှုဟာသူ့အတွက်ရှေ့ဆောင်လမ်းညွှန်မှုတစ်ခုဖြစ်ပြီးတော့သူတာဝန်ထမ်းဆောင်တဲ့အခါဆုံးဖြတ်ချက်တွေအပေါ်မှာလည်းဩဇာတရားမှုရှိမှဖြစ်တဲ့အကြောင်းနီနောဖလဲပွဲမှာပြောဆိုခဲ့ပါတယ်။အများပြည်သူနဲ့ပတ်သက်တဲ့ကိစ္စတွေမှာကိုယ့်ယုံကြည်မှုတွေကိုချုပ်ထိန်ထားရလိမ့်မယ်လို့သူ့အနေနဲ့မထင်ကြောင်းလည်းပြောဆိုပါတယ်။ဖလော်ရီဒါပြည်နယ်အထက်လွှတ်တော်အမတ်မာကိုရူဘီယိုကတော့တနတ်ကြောင့်ဖြစ်ရတဲ့တွေးထွက်တန်ယုံအကြမ်းဖက်မှုတွေဟာဥပဒေရေးရာကိစ္စတဲ့ကိုကျင့်သိက္ခာနဲ့ဆိုင်တယ်လို့ပြောပါရယ်မိသားစုဘဝတွေပြုတ်ကွဲတဲ့အခါဘဝတံပိုးတွေဆုံးရှုံးရတယ်ဘဝတံပိုးဆုံးရှုံးရင်တိုင်းပြည်လည်းပြုတ်ကွဲရတယ်လို့ကက်သလစ်ခရစ်ယာန်ဘာသာဝင်တဦးလည်းဖြစ်တဲ့ရူဘီယိုကပြောဆိုခဲ့ပါရယ
်ပုပ်ယိုဟန်မင်းဖရန်စစ်ဟာရိုမန်ကက်သလစ်ဘာသာဝင်အများစုနေထိုင်တဲ့မက္ကဆီကိုနိုင်ငံကိုပထမဆုံးချိန်တရားဝင်လာရောက်လက်ပတ်နေရာမှာစနေနေ့မှာပြုလုပ်တဲ့ဝတ်ပြုဆုတောင်းပွဲကိုတက်ရောက်ဖို့ရှိနေပါတယ်ပုပ်ယိုဟန်မင်းဖရန်စစ်ဟာတောက်ကြနေညကမက္ကဆီကိုစီးတီးမြို့တော်ကိုရောက်ရှိလာရမှာထောင်ပေါင်းများစွာသောပြည်သူတွေကကြိုဆိုခဲ့ကြပါတယ်ပုပ်ယိုဟန်မင်းဖရန်စစ်ဟာမက္ကဆီကိုနိုင်ငံကိုမလာခင်နိုင်ပိုင်းကပဲရုရှားအော်သိုရိုဒေါ့ကျောင်းတော်ရဲ့အကြီးအကဲနဲ့ဘာသာရေးညီညွတ်မှုပူးတွဲကြေညာစာရန်တစ်စောင်ကိုလက်မှတ်ရေးထိုးခဲ့တာပါကျွန်ုပ်တို့ဟာညီရင်းအကိုတွေလိုပဲစကားပြောခဲ့ကြပါတယ်ကျွန်ုပ်တို့မှာတူညီတဲ့နှစ်ချင်းခံတဲ့အလေးထားလည်းရှိပါတယ်ကျွန်ုပ်တို့ဟာဖုန်းတော်ကြီးတွေဖြစ်ပါတယ်ကျွန်ုပ်တို့ရဲ့ចောင်းတော်រីចောင်းကိုဆွေးနွေးပြောဆိုခဲ့ကြပြီးရှေ့ဆက်ရှောက်မဲ့လမ်းကိုညီညွတ်မှုတွေနဲ့တိစောက်ဖို့သဘောတူညီခဲ့ပါတယ်လို့ပေါ့ထမ်းမင်းကပြောခဲ့ပါတယ်ကျူဘားနိုင်ငံမှာပြုလုပ်နေတဲ့ဒီတမိုင်းဝင်တွေ့ဆုံမှုဟာခရီးယံဘာသာတရားမှာရာစုနှစ်နဲ့ချီပြီးအရှိနဲ့အနောက်ဂိုင်းကနာကွဲပြားနေတာကိုကုစားပေးနိုင်မှုရည်ရွယ်တာဖြစ်ပါတယ်ရုရှားအော်သိုရိုဒေါ့ចောင်းတော်ရဲ့အကြီးအကဲကီရီလ်ဟာကျူဘားနိုင်ငံကိုတရားဝင်လာရောက်လည်ပတ်နေတာဖြစ်ပြီးပေါ်ယဟမင်းကြီးဖရန်စစ်ကမက္ကဆီကိုနိုင်ငံကိုလာရောက်တဲ့ခီးစဉ်အတွင်းဟာဗာနာမြို့မှာခီးတစ်ထောက်ရနာစဉ်တွေ့ဆုံခဲ့ကြတာဖြစ်ပါတယ
် UAVE ကအတန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683လိုင်းဒိုမီတာ19 kHz 15565လိုက်ဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းကနေစနေနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ် Patriot ဒုံးကျည်ပြစ်လွတ်တဲ့မော်တော်ယာဉ်တွေကိုတောင်ကိုရီးယားနိုင်ငံတွင်မှယာယီသဘော American ပြည်ထောင်စုကနောက်ထပ်တပ်ဖြန့်ချထားမှုလုပ်လိုက်ပါတယ်ဒါဟာမြောက်ကိုရီးယားဘက်ကနျူကလ িয়ার လက်နက်စမ်းသပ်မှုတွေပြစ်လွတ်လိုက်တဲ့အတွက်တံပြန်ဆောင်ရွက်ချက်လည်းဖြစ်ပါတယ်မြောက်ကိုရီးယားရဲ့တိုက်ခိုက်မှုကိုကာကွယ်ဖို့အမြဲအစဉ်တင်ဖြစ်အောင်အခုလိုလှုပ်ထားတာဖြစ်တယ်လို့ US AIDS Army ဒုတိယဗိုလ်ချုပ်ကြီး Thomas Vandal ကပြောပါရယ်ပို့ပြီးတော့အစဉ်မြင့်တဲ့ကာကွယ်ရေးစနစ်ဒုံးကျည်တွေကိုချထားနိုင်ဖို့အမေရိကန်နဲ့တောင်ကိုရီးယားတို့လာမယ့်သတင်းပတ်အတွင်းဆွေးနွေးပွဲကျင်းပမှာဖြစ်ပြီးအဲ့ဒီမတိုင်ခင်မှာအခုလိုယာယီသဘောနဲ့ဒုံးပြည့်ရင်တွေကိုတပ်ဖြန့်ချထားလိုက်တာဖြစ်ပါရယ် THAAD လို့ခေါ်တဲ့ဒုံးကာကွယ်ရေးစနစ်တွေကိုတောင်ကိုရီးယားနိုင်ငံကိုအ мян ဆုံးပေးပို့သွားဖို့ရည်မှန်းထားတယ်လို့ပြီးခဲ့တဲ့သတင်းပတ်အတွင်းအမေရိကနဲ့တောင်ကိုရီးယားတို့ကတရားဝင်ကြေညာခဲ့တာပါ။ဘယ်နေ့ဘယ်အချိန်မှာဒုံးကာကွယ်ရေးစနစ်တွေကိုပေးပို့သွားမယ်ဆိုတဲ့ဆွေးနွေးမှုတွေကိုတော့လာမယ့်သတင်းပတ်လောက်ကိုစောပြီးတော့ကျင်းပသွားနိုင်မယ်လို့အမြင့်မဖော်လို့တဲ့တောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနအရာရှိတယောက်ကတောက်ကြားနေကပြောပါရယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার ဆိုင်ရာလုပ်ငန်းတွေကိုဟန်တာဖို့အတွက်ဗန္နာရေးအရာပိတ်ဆို့ကန့်သတ်မဲ့ဥပဒေတရက်အကိုအတိပြုလက်မှတ်ထိုးဖို့အမေရိကန်သမ္မတဘရက်အိုဘားမားဆီရောက်ရှိနေပါပြီ။ Republican ရော Democratic လွတ်တော်အမတ်အားလုံးကပါတခဲနဲ့သဘောတူညီခဲ့ကြတဲ့အဲ့ဒီဥပဒေကို Mr. Obama Veto အာဏာသုံးပယ်ချမဲ့ပုံမရှိဘူးလို့လည်းအင်ဖြူရောအရာရှိတွေကပြောပါရယ်။
မြောက်ကိုရီးယားနိုင်ငံဟာလွန်ခဲ့တဲ့ဆယ်စုနှစ်တည်းအတွင်းဂျပန်နိုင်ငံသားတွေကိုဖမ်းဆီးခေါ်ဆောင်သွားတဲ့ဖြစ်ရပ်တွေကိုစုံစမ်းစစ်ဆေးပေးဖို့ညှဉ်းဆန်လိုက်တဲ့အတွက်ဂျပန်နိုင်ငံကစိတ်နှောက်ယှက်ဖြစ်ကြောင်းပြောပါရယ်။မြောက်ကိုရီးယားနိုင်ငံကဒီကိစ္စတွေကိုစုံစမ်းစစ်ဆေးပေးဖို့ညှဉ်းဆန်လိုက်တာဟာအလွန်အမင်းစိတ်ပြတ်ဝမ်းနည်းစရာဖြစ်တယ်လို့ဂျပန်နိုင်ငံသားရုံးဝန်ကြီးဖူမီယိုခီရှိဒါကတောက်ကြံနေကပြောလိုက်တာပါ။မကြာခင်ကမြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့တာဝဲပစ်ဒုံးကျည်စမ်းသပ်မှုတွေကြောင့်ဂျပန်အစိုးရဟာဒဏ်ခတ်ပိတ်ဆို့မှုအသစ်တွေချမှတ်လိုက်ပြီးတဲ့နောက်တောက်ကြံနေကမြောက်ကိုရီးယားအစိုးရဟာဒီကိစ္စနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးပေးဖို့ကိုပယ်ဖျက်လိုက်တာပါ။မြောက်ကိုရီးယားနိုင်ငံဟာသူ့ရဲ့တရှိုတွေကိုဂျပန်ဘာသာစကားနဲ့ယဉ်ကျေးမှုတွေအကြောင်းတင်ကြားပေးဖို့အတွက်1980နဲ့80ခုနှစ်တွေအတွင်းမှာဂျပန်နိုင်ငံသား73ဦးကိုဖမ်းဆီးခေါ်ဆောင်သွားခဲ့တယ်လို့2002ခုနှစ်ကဝန်ခံခဲ့တာဖြစ်ပါတယ်။ဒီထက်က5ဦးကို2002ခုနှစ်မှာဂျပန်နိုင်ငံကိုပြန်လာခွင့်ပြုခဲ့ပါတယ်။ဒါပေမဲ့ကျန်တဲ့8ဦးဟာသေဆုံးသွားပြီလို့ပြောခဲ့ပေမဲ့တပ်သေးထောက်ထားမပြဘဲထားခဲ့တာဖြစ်ပါတယ်။
မြန်မာနိုင်ငံကနေညံပန်းနှိမ့်ဆက်မှုကြောင့်ထွက်ပြေးလာကြတဲ့ဆိုရဲရိုဟင်ဂျာလူဦးရေဘင်္ဂလားဒေ့ရှ်နိုင်ငံတွင်ဘလောက်ရှိနေတယ်လဲဆိုတာကိုဘင်္ဂလားဒေ့ရှ်အစိုးရကစစ်တမ်းကောက်ယူနေပါတယ်။ပြည်내6ခုမှာအခုလိုစစ်တမ်းကောက်ယူနေတာဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်စစ်တမ်းကောက်ယူရေးဘူရိုကပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံတွင်ကတရားဝင်ဒုက္ခတဲ့စခန်းတွေမှာရိုဟင်ဂျာပေါင်း33,000ခုလုံးနေတယ်လို့ပြောဆိုမှုတွေရှိနေပြီးတော့နိုင်ငံတော်တရားဝင်အခြေအနေမဟုတ်ပဲနေထိုင်နေကြတဲ့ရိုဟင်ဂျာ3,000ကနေ5,000လောက်ရှိနိုင်တယ်လို့အစိုးရအရာရှိတွေကယုံကြည်နေကြတာပါ။ရိုဟင်ဂျာတွေကိုမြန်မာနိုင်ငံရဲ့တိုင်းရင်းသားလူမျိုးစုတစ်ခုဖြစ်သတ်မှတ်ထားခြင်းမရှိသလိုနိုင်ငံသားဖြစ်ခွင့်လည်းရမထားပါဘူး။
နောက်ဆုံးသိထားတဲ့သတင်းတွေကိုနန်းလောင်နဲ့ကိုရဲကောင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဘိုးကြောင့်ဆန်းရဲမွေးနေ့သတင်းကိုမတင်ပြခင်အရင်ဆုံးနားဆင်ရမှာကတော့ဖားကန့်ဒေသခံတွေဆန္ဒပြနေတဲ့သတင်းဖြစ်ပါတယ်။ဖားကန့်ဒေသမှာရာနဲ့ချီတဲ့ဒေသခံတွေကမြေစာတဲ့ကားတွေကိုရက်ရွာအတင်းကနေဖျက်တမ်းမသွားဖို့အတွက်လမ်းပိတ်ဆို့ပြီးဆန္ဒပြနေကြပါတယ်။အခုလိုမျိုးဆန္ဒပြတာကတော့မြေစာတဲ့ကားတွေကြောင့်ရင်တိုက်မှုမကြာခဏဖြစ်တာနဲ့မြေစာတွေကိုစီးကမ်းမဲ့ဆွန့်ပစ်တဲ့အတွက်ချောင်းမြောင်းတွေပိတ်ဆို့ပြီးလာမဲ့မိုးရာသီမှာရေလွှမ်းမိုးနိုင်တာကြောင့်လို့ပြောပါတယ်။သတင်းပြည့်စုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းတော့ကိုမိုးစော်ကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ဒီကနေ့မနေ့ဖားကန့်မြို့နယ်စိုင်းတောင်နယ်လုံခင်းဒေသဘက်မှာလမ်းတွေပိတ်ဆို့ပြီးဆန္ဒပြတာဟာဒီလ10ရက်နေ့ကဖားကန့်ဒေသရှိဘာသာရေးလူမှုရေးဆိုင်ရာအသင်းအဖွဲ့တွေနဲ့ဒေသခံပြည်သူ300လောက်အစည်းအဝေးကျင်းပပြီးရရှိလာတဲ့ဆုံးဖြတ်ချက်အရဆောင်ရွက်တာဖြစ်ပါတဲ့လောလောဆယ်ဆန္ဒပြနေတဲ့အခြေအနေကိုဆန္ဒပြရမှာပါဝင်တဲ့စိုင်းတောင်ဒေသခံတအူးကအခုလိုပြောပါတဲ့
ဒေသကျတဲ့ကမ်းလမ်းကျော်ပိတ်တာပါနေရာပိတ်တယ်လုံခင်းပြည်ရဲ့ကျွန်တော်ဒီဆိုင်ဆောင်တယ်ညီလိုက်ဖို့သူတို့လာလိမ့်မယ်မြို့လုံးတို့ရေးမလာဘူးသူတို့တောင်းနေတယ်ခြေမရမကျင်းပါကျွန်တော်
အခြားဖားကန့်ဒေသခံတို့ကလည်းစိုင်းတောင်မှာလူ300လောက်ဆန္ဒပြရမှာပါဝင်တယ်လို့လုံခင်းဘက်မှာလည်းလူ200လောက်ပါဝင်ကြောင်းပြောပါတယ်။တဲ့
ပတ်သက်ပိုင်းတော့လူပေါင်း300လောက်ရှိတယ်။အဲလုံခင်းဘက်မှာဟုတ်တယ်လုံတယ်လုံခင်းဘက်မှာလုံခင်းဘက်ကတော့ဆန္ဒပုံသက်လာတယ်လုံခင်းဘက်ကလည်းနေရာ300လောက်ရှိတယ်ဆိုတော့လုံခင်းဘက်မှာနေရာလုံးတယ်လေ။
ဒေသခံအာဏာပိုင်တွေကလာရောက်ဆွေးနွေးရင်အဓိကအချက်၃ချက်ပေါ်မှာအခြေခံပြီးဆွေးနွေးဖို့ပြင်ဆင်ထားကြောင်းဆန္ဒပြရမှာဥဆောင်ပါဝင်သူတဦးကပြောပါတယ်
။ဆွေးနွေးဖို့အချက်၃ချက်ရှိတယ်။၃ချက်ကတော့ဒီနိုင်ငံတော်နဲ့အကျိုးတူဝင်လာတဲ့နောက်ပိုင်းမှာဒီဖက်ကန်ဒေသမှာဘာတွေနစ်နာဆုံရှုံစိတ်ခိုက်မှုရှိသွားတယ်လဲပေါ့ကွာနော်။ပြီးလို့ရှိရင်ဒုကြတစ်ချက်ကဒီသူတွေသွားတဲ့လမ်းမပေါ်မှာဘာကြောင့်မို့ကားတွေကဖြတ်ပြီးတော့ဘာကြောင့်မို့အဲ့အန်ဒီရေကိုကျွန်တော်မလွတ်မလပ်သွားနေတဲ့ကိစ္စနောက်ဆုံးအချက်ကကျွန်တော်တို့စုပ်ကြည့်နေတာပုံကိုအခုလာမဲ့မိုးသွေးမှာကျွန်တော်တို့ဆူဆူဝါခံစားမှာဥမာဥလိုချောင်းကဒီနေ့ကိုတုံးပေတုံးပေလောက်မြင့်တက်နေတဲ့အချိန်မှာအခုဒီညစာပုံနဲ့မဆင်မချင်းအဲ့လိုလောက်ကအတွက်ကြောင့်မို့ကျွန်တော်တို့ဘလို့ဖြစ်ရှင်းပေးမလဲဖြစ်လာရင်ဘလို့တာဝန်ယူမလဲဘလို့တာဝန်ယူပေးမလဲဒီကိစ္စတွေကိုကျွန်တော်ညှိနှိုင်းမှာ
ဖားကန့်ဒေသအတွင်းမိုင်းအုံပြုတ်ပြီးကြောက်စင်းတူးဖော်ရာကြောင့်နေအိမ်တွေထိခိုက်ပျက်စီးရတာကိုလည်းထည့်သွင်းဆွေးနွေးဖို့ရှိကြောင်းပြောပါတယ်လက်ရှိဆန္ဒပြနေတဲ့အခြေအနေနဲ့ပတ်သက်ပြီးမေးမြန်းဖို့ဖားကန့်မြို့နယ်အုပ်ချုပ်ရေးမှူးကိုဆက်သွယ်ခဲ့ပေမဲ့ဖုန်းခေါ်ဆိုလို့မရခဲ့ပါဘူး။ဖားကန့်ဒေသအတွင်းဒီနှစ်ပွင့်လင်းရာသီမှာစစ်ရန်ရာကြီးတွေကိုအများအပြားအုံပြုပြီးတူးဖော်ခဲ့တဲ့နောက်မြေတဲကားတွေရွာလမ်းမတွေဖျက်ဆီးချိန်မှာရင်တိုက်မှုတွေဖြစ်တာမြေစာပုံပြိုကျတာကြောင့်လူသေဆုံးတာတွေမကြာခဏဖြစ်ခဲ့ပါတဲ့။ပြီးခဲ့တဲ့နှစ်နိုဝင်ဘာလအတွင်းကဖားကန့်မြို့နယ်လုံခင်းကျေးရွာအုပ်စုအတွင်းဆွန့်ပစ်မြေစာပုံပြိုကျတာကြောင့်ရေမစေးကြောက်ရှာဖွေသူအတော်များများမြေပြစ်တည်ဆုံခဲ့ရပါတယ်။တည်ဆုံသူတွေကိုပြန်လည်တူးဖော်ရမှာအလောင်း114လောင်းတူးဖော်ရရှိခဲ့ပေမဲ့ဒေသခံတွေကလူ200လောက်တည်ဆုံနိုင်ကြောင်းခန့်မှန်းခဲ့ပါတယ်။အဲ့ဒီနောက်ရန်ညားကြီးတွေအုံပြုပြီးကြောက်စိမ့်အလွန်ကျွန်းတူးဖော်တာကိုဝေဖန်ကန့်ကွက်ခဲ့ကြတဲ့နောက်အစိုးရကလာရောက်စစ်ဆေးကြမ်းမတ်တာတွေရှိခဲ့ပေမဲ့ဒီကနေ့အထိတော့ကြောက်စိမ့်အလွန်ကျွန်းတူးဖော်တာတွေဟာရက်တက်မသွားသေးပါဘူး
။ကိုမိုးစောတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့နားဆင်ရမှာကတော့ဒီကနေ့ကြားရောက်တဲ့ဗိုလ်ချုပ်ဆန်းမွေးနေ့အကြောင်းပါ။မြန်မာနိုင်ငံရဲ့လွတ်လပ်ရေးဖခင်ကြီးဗိုလ်ချုပ်အောင်ဆန်းရဲ့102မြောက်မွေးနေ့အထိမ်းအမတ်အဖြစ်ရန်ကုန်မြို့မှာဗိုလ်ချုပ်အောင်ဆန်းနဲ့ပတ်သက်တဲ့ကဗျာရွတ်ဆိုပြိုင်ပွဲတွေပကြီးပြပွဲတွေကျင်းပနေပါတယ်။မြန်မာနိုင်ငံကလေးများနေ့လည်းဖြစ်တဲ့ဒီကနေ့မှာတော့ကလေးငယ်တွေအတွက်ပျော်ပွဲရှင်ပွဲကျင်းပပေးနေတယ်လို့ဗိုလ်ချုပ်ကိုအောက်မေ့သတိရသူတွေကလည်းဗိုလ်ချုပ်မကွယ်လွန်မီအချိန်အထိနေသွားခဲ့တဲ့နမောက်လန်းကဗိုလ်ချုပ်ပြတိုက်ကိုလာရောက်ကြည့်ရှုနေကြပါတယ်။အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ပြောပြပေးပါရှင်။
ဖေဖော်ဝါရီ23မှာဗိုလ်ချုပ်မွေးနေ့ပါ1935ရှစ်နှစ်ဥပဒေလိုအစချီတဲ့အောင်ဆန်းစာနီကဗျာလေးအတိုင်းဒီကနေ့ဖေဖော်ဝါရီ23ရက်နေ့ဟာမြန်မာနိုင်ငံရဲ့လွတ်လပ်ရေးဖခင်ကြီးလက်ဖြစ်အမျိုးသားကောင်းဆောင်တဦးလေးဖြစ်တဲ့ဗိုလ်ချုပ်အောင်ဆန်းရဲ့102မြောက်မွေးနေ့ဖြစ်ပါတယ်။ ဗိုလ်ချုပ်အောင်ဆန်းကြာဆုံးသွားတာနှစ်ပေါင်း60ကျော်သွားခဲ့ပြီမယ်လို့ဗမာပြည်သူလူထုကတော့ဒီကနေ့အထိသူ့ကိုအောက်မေ့တက်တာနေစေဖြစ်ပါတယ်ဒီကနေ့ဟာဗိုလ်ချုပ်အောင်ဆန်းရဲ့မွေးနေ့လည်းဖြစ်သလိုမြန်မာနိုင်ငံကလေးများနေ့လည်းဖြစ်တာကြောင့်ကလေးငယ်တွေအတွက်စာစီစာကုန်းပြိုင်ပွဲတွေကြပြာရွတ်ဆိုပြိုင်ပွဲတွေနဲ့အားကစားပြိုင်ပွဲတွေကိုရန်ကုန်မြို့ကမြို့သားဒီမိုကရေစီရုံးချုပ်မှာလုပ်ပေးဖြစ်တယ်လို့ NLD ရဲ့ရန်ကုန်တိုင်းအလုပ်အမှုဆောင်အဖွဲ့ကဒေါ်ချစ်ကြည်ဝင်းကအခုလိုပြောပါတယ်
ဒီချုပ်ငွေနေအတွက်ကိုအန်တီတို့ကကြပြာရွတ်ပြိုင်ပွဲတွေအကပြိုင်ပွဲတွေနောက်တော့ပကြီဆွဲပြိုင်ပွဲတွေအဲ့ဒီဥစ္စာလေးတွေကိုရုံးချုပ်ပေါ်မှာကျင်းပတယ်။ပုံပြောပြိုင်ပွဲလေးတွေလည်းကျင်းပပေးတယ်။နောက်ပြီးတော့ဒီအောက်ဖက်မှာဆိုလို့ရှိရင်အားစားခံတာအနေနဲ့ပေါ့နော်ဒီဘောလုံးကန်တာတို့ဆင်းပြီးဆွဲအယုတ်ကလေးတွေအဲ့ဒီဥစ္စာလေးတွေတံမုံရိုက်ပွဲလေးတွေမုတ်စားပြိုင်ပွဲလေးတွေအဲ့ဒါလေးတွေကျင်းပပေးပါတယ်။
အခုလိုမျိုးဘူကြောင့်ဆံမွေးနေကိုကလေးများနဲ့အထိမ့်မဲ့ဖြစ်ထင်ထင်ပေါ်ပေါ်ပြန်လည်ကျင်းပနိုင်တာလေးနှစ်ဝန်းကျင်ပဲရှိပါသေးတယ်။ဘူကျောင်းအောင်ဆန်းကိုချစ်ခင်ကြတဲ့လူငယ်လူရွယ်တချို့ကလည်းသူမကွယ်လွန်ခင်ထိနေသွားခဲ့တဲ့နတ်မောက်လန်းကဘူကျောင်းပြားလိုက်ကိုလာရောက်လည်ပဲခဲကြပါရယ်ဘူကျောင်းပြားလိုက်ကိုလာရောက်ခဲကြတဲ့သူတွေထဲမှာမြောက်ကလာမျိုးနေကနေလာတဲ့မမေကျော်စင်နဲ့မဟန်ဆုစုနိုင်တို့လည်းပါဝင်ပါရယ
်ပြောရမယ်တနင်္ဂနွေလုံးရောအကုန်လုံးရောဟိုသွေးစင်ကြီးတွေစိတ်တန်းနဲ့ဘူကျောင်းရဲ့မွေးနေ့အမှတ်တရဖြစ်တဲ့အတွက်ကြောင့်မလို့ဟိုတတိတရနဲ့အခုလိုမျိုးလာရောက်ခဲ့တာပ
ါညီမအနေနဲ့ရောဘာကြောင့်များဒီဘူကျောင်းပြားလိုက်ကိုလာခဲ့ရလဲဗ
ျဘူကျောင်းတတိရတော့ပါ
ဒါအပြင်မင်္ဂလာတုံမြို့နယ်ကကိုဆိုလင်းပိုင်ကလည်းဘူကျောင်းရဲ့ရဲရင်ပြတ်သားတဲ့စိတ်မြန်မာနိုင်ငံလွတ်လပ်ရေးယာယီအတွက်အားထုတ်ခဲ့တဲ့သူ့ရဲ့စိတ်ဓာတ်ကိုလေးစားမိတယ်လို့ဆိုပါတယ
်ဘူကျောင်းအောင်ဆန်းကြတော့ကျွန်တော်ဖျားပြီးဘူကျောင်းလို့ပြောလို့ရတယ်ဘာလို့တော့ကျွန်တော်တို့ဘူကျောင်းကဒီလွတ်လပ်ရေးယူခဲ့တာတော်မန်ကဆန်ကလူတွေရက်ယူခဲ့တာမို့ဒီအင်္ဂလိပ်လုံးဝကဘာဖိဖိတော်ကြောက်တဲ့အင်္ဂလိပ်လိုလူမျိုးကြီးကရောက်အောင်ယူတယ်ဂျပန်နဲ့ရောက်လို့ဂျပန်ခုဂျပန်ကြတော့လေအဲ့တုန်းကအင်္ဂလိပ်တွေလည်းဂျပန်ကိုကြောက်ရတယ်မဟာမိတ်ဒီပိုင်းနဲ့တော့တိုက်ရတဲ့အစအဲ့ဒီဂျပန်ကိုလည်းဘိုဂျုတ်ကပြန်ပြီးတော့အင်္ဂလိပ်နဲ့ပဲပြန်တိုက်တယ်။အဲ့လိုမျိုးတွေလွယ်လွယ်ကူကူရခဲ့တာမို့အဲ့ကြောင့်မို့ဘိုဂျုတ်ကဘိုဂျုတ်လိုလုံနိုင်တဲ့လူကလည်းခုချိန်ကြီးလည်းမပေါ်သေးဘူး။အဲ့လိုမျိုးပေါ့ဘိုဂျုတ်အောင်ဆန်းအောင်ကြတော့ကျွန်တော်ကတော့ဘယ်သူမှစားထိုးလို့မရဘူး။သူကနံပါတ်၁ပဲ။အဲ့ကြောင့်မို့ဘိုဂျုတ်ကတော့ရင်ထဲမှာတင်ကိုဘယ်တော့မှမမေ့ဘူး။ဘိုဂျုတ်ကိုချက်တာ။ဘိုဂျုတ်ကိုတော်တော်ချက်တာ
။နိုင်ငံရေးအကျဉ်းသားဟောင်းတူလည်းဖြစ်တယ်လို့ဗမာနိုင်ငံလုံးဆိုင်ရာចောင်းသားသမဂ္ဂများအဖွဲ့ချုပ်ဘာကတာရဲ့အထွေထွေအတွင်းရေးမှူးဟောင်းတူဖြစ်တဲ့ကိုညိုထွန်းကလည်းဘိုဂျုတ်အောင်ဆန်းနဲ့ပတ်သက်လို့သူ့ရဲ့အမြင်ကိုအခုလိုပြောပြပါရယ်။
ဦးအောင်ဆန်းဟာကျောင်းသားဘဝမှာကလေးကသူကတစွထိုးတစောက်ခန်းဆန်တယ်လို့ပြောကြတယ်ဆိုပေမဲ့လို့သူအလုပ်တစ်ခုကိုလုံးဝစူးစူးဆိုက်ဆိုက်လုပ်တတ်တဲ့သဘာဝကိုဦးရအားကြတယ်သဘောကြတယ်လွတ်လပ်ရေးအတွက်ဆိုလွတ်လပ်ရေးအတွက်မျိုးသားရေးဆိုအမျိုးသားရေးအတွက်အဲတိုင်းပြည်အတွက်ဒီအလုပ်အပေါ်မှာသူဟာစူးစူးဆိုက်ဆိုက်နဲ့နဲ့ရှိုင်းရှိုင်းလုပ်ခဲ့တဲ့စိတ်ဓာတ်ကိုတော့ရအားကြတယ်အဲပြီးတော့ရိုးဖြောင်းမှုလည်းအားကြတယ်
ဘူကျောင်းမကွယ်လွန်ခင်ကဇနီးဖြစ်သူဒေါကင်ကြီးကိုကြည်ရဲဘဲပြုံနဲ့နံပြားလေးရိုက်ရင်စားကျင်တဲ့ဆိုတဲ့စာသားလေးကိုအောက်မေ့တတိယပြီးဒီကနေ့မှာတော့မြို့နယ်အများစုမှာဘဲပြုံနဲ့နံပြားပရဟိတကျွေးကြပါရယ်မနစ်တုံးကတော့ဘူကျောင်းရဲ့နှစ်တရာပြည့်ရာပြည့်မွေးနေ့အထိမ်းအမှတ်အဖြစ်နတ်မောက်မြို့မှာတတိုင်းပြည်လုံးအခမ်းအနားနဲ့စီစီကာကာကျင်းပခဲ့ပေမဲ့လည်းဒီနှစ်မှာတော့ဘူကျောင်းပြားရိုက်ကိုလာရောက်ကြည့်ရှုတာကလေးများနဲ့အထိမ်းအမှတ်ပြပွဲရှင်ပွဲကျင်းပတာအပါအဝင်ပကြီးပြပွဲကျင်းပတာကလွဲလို့တခြားထူးထူးခြားခြားကျင်းပတာမတွေ့ခဲ့ရပါဘူးဒါပေမဲ့လည်းစစ်အစိုးရအာဏာပိုင်အဆက်ဆက်ကဗိုလ်ချုပ်မွေးနေ့ကိုအခုလိုမျိုးတရားဝင်ကျင်းပခွင့်မပေးတာဗိုလ်ချုပ်အောင်ဆန်းရဲ့အခန်းကဏ္ဍကိုမှေ့မင်အောင်လှုပ်လာခဲ့ပေမဲ့လူတိုင်းရဲ့ရင်ထဲမှာဗိုလ်ချုပ်အောင်ဆန်းဆိုတဲ့အာဇာနည်ကောင်းဆောင်တယောက်ရဲ့နာမည်ကိုယနေ့အချိန်ထိမှတ်တမ်းတင်ထားဆဲဖြစ်ပါရခင်ဗျာ
သမရဘာလို့ဖြစ်လာမလဲဆိုတာအဖြစ်ထွက်မဲ့ဒုတိယသမရ3ဦးကိုရွေးချယ်ရေးလုပ်ငန်းစဉ်မလ18ရက်နေ့မှာစတင်မယ်လို့ကြေညာထားပြီးပါပြီ59ဆလုံးကိုပြင်မလားဆိုင်းကံမလားဒေါ်အောင်ဆန်းစုကြည်သမရဖြစ်လာမှာလားမဖြစ်ဘူးလားစတဲ့မိကုံးတွေနဲ့အပြန်အလှန်ငင်းခုန်ဆူနေတာတွေကလည်းရှိနေတာပါဒီငင်းခုန်မှာကျွန်တော်တို့သောတာရှင်တွေကရောဘယ်ဘက်ကရပ်ပါသလဲဒေါ်အောင်ဆန်းစုကြည်ဟာတကယ်ပဲသမရဖြစ်ထိုက်သူလို့ရောယုံကြည်ကြပါလားအခုလာမယ့်စနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီစီစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်view ရဲ့ဖုန်းနံပါတ်က12392382555လေး email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးဖိတ်ခေါ်ပါတယ
်။ဒီနေ့ညစီစဉ်တင်ဆက်မဲ့ Daily Life အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေရှင်။အခုဆက်ပြီးတော့နှင်းဖုံးနေတဲ့ပံဝါမျိုးလေးအကြောင်းတင်ပြပေးကြပါမယ်။ပ ီးခဲ့တဲ့နှစ်ဒီဇင်ဘာလကနေစလို့မြန်မာနိုင်ငံမြောက်ပိုင်းကစီးနင်းနေကြနေတဲ့ပန်ဝါဒေသကိုတွားရောက်လည်ပတ်နိုင်မှုခီးသွွားလုပ်ငန်းတစ်ခုကစတင်ပို့ဆောင်ခဲ့ပြီးတဲ့နောက်မှာလူမှုကွန်ရက်မီဒီယာတွေအကြာပြန့်နှံ့လာပြီးတော့ပြည်တွင်းခီးသွွားတွေကြားစိတ်ဝင်စားမှုကလည်းမြင့်တက်လာခဲ့ပါတယ်။ဒီဒေသမှာခီးသွွားလုပ်ငန်းဖွံ့ဖြိုးလာရင်ဒေသဖွံ့ဖြိုးရေးအတွက်အများကြီးအထောက်အကူပြုမှာဖြစ်ပေမဲ့လို့ပုံမှန်ပြည်တွင်းခီးသွွားတွေလည်ပတ်နိုင်မှုဘလို့မျိုးအခက်အခဲတွေရှိနေပါသလဲ။ဆက်သွယ်မေးမြန်းထားတဲ့ကိုရဲကောင်ပြောပြပေးပါရှင်။
မြန်မာနိုင်ငံမှာစီးနင်းနေကြဆင်းနေရှိတဲ့ပန်ဝါမြို့ဟာကချင်ပြည်နယ်အရှေ့မြောက်ဘက်ချီပွေမြို့နယ်မှာတည်ရှိပြီးတရုတ်နိုင်ငံဘက်ကထိန်ချုံခရိုင်နဲ့ထိစပ်နေတဲ့နယ်စပ်မြို့လေးတစ်မြို့ဖြစ်ပါတယ်။ပြည်ရင်းကနေမြစ်ကြီးနားချီပွေပန်ဝါလမ်းတိုင်းသွားရင်128မိုင်အကွာဝေးမှာတည်ရှိပြီးလမ်းမကောင်းတဲ့အတွက်ဒီလမ်းကြောင်းကိုအသုံးပြုတဲ့သူနေပါပါတယ်။ပန်ဝါကိုသွားရောက်လိုသူအများစုဟာမြစ်ကြီးနားမြို့ကနေတရုတ်နယ်စပ်ကံပိုက်တီးကနေတဆင့်တရုတ်နိုင်ငံထဲကိုဝင်ရောက်ပြီးအဲ့ဒီကနေတဆင့်ပန်ဝါမြို့ကိုသွားရောက်ကြတယ်လို့သိရပါတယ်။2015ခုနှစ်ဒီဇင်ဘာလကပြည်ရင်းခီးသွွားလုပ်ငန်းတစ်ခုဖြစ်တဲ့ Tango Tour and Track Company ကခီးစဉ်အသစ်အနေနဲ့ပြည်ရင်းခီးသွွားတွေကိုပန်ဝါမြို့ကိုခီးသွွားရောက်ဖို့ပို့ဆောင်ခဲ့ပြီးတဲ့နောက်စီးနင်းနေကြဆင်းနေတဲ့ပန်ဝါမြို့ရဲ့ရှုခင်းပုံတွေလူမှုကွန်ရက်ပေါ်မှာပြန့်နှံ့ပြီးအလားတူသွားရောက်လည်ပတ်လူသူတွေများပြားလာခဲ့ပါတယ်။2015-16ဆောင်းရာသီအတွင်းမှာပြည်ရင်းခီးသွွားအယောက်40လောက်ကိုမြစ်ကြီးနားပန်ဝါခီးစဉ်5ချိန်ပို့ဆောင်ပြီးစီးခဲ့တဲ့Tango Tour and Track Company ကအုပ်ချုပ်မှုဒါရိုက်တာမတ်ခေါင်ခေါင်ကခီးစဉ်အတွေ့အကြုံကိုခုလိုပြောပြခဲ့ပါတယ်။
သူကသူငင်းချမ်းပြီးတော့သူကသူအေးအေးဆေးဆေးနဲ့ရှိနေတဲ့မြို့တစ်တည်းလေးပေါ့နော်။သွားတဲ့ခါကျဒေသခံတွေကနေဆက်မြို့ဖြစ်တဲ့မြို့အဲ့ဒီမှာလက်ချိတ်တွေပေါ့နော်။ကချင်လူမျိုးတွေများတယ်။သူကကချင်လူတွေတည်းတည်းတရုတ်လိုနဲ့တက်ကြတယ်ပေါ့နော်။အဲ့လိုမျိုးနဲ့အေးအေးဆေးဆေးပဲတရုတ်ပြည်ဘက်ချင်းကနေဝင်လိုက်တာမှတော်တော်အဆင်ပြေသွားတာ။ပြုတ်ပြီးဆိုတာကညီမတို့အခုမြစ်ကြီးနားနေပြီးတော့ကမ်ပိုက်တီပေါ့ဆိုအဲ့ဘက်ကလည်းနန်းနေရလဲအချမ်းဆောင်ညီမတို့ကမြစ်ကြီးနားရေကုန်မြစ်ကြီးနားမြစ်ကြီးနားကမ်ပိုက်တီကမ်ပိုက်ရဲ့ကူညောဖြတ်ပြီးတော့မှတခါလေထင်းချုံပကံနေပတ်ပြီးတော့ဆံဝါကိုပြောင်းဝင်လိုက်တာကိုယ်နိုင်ငံနဲ့တော့ကိုယ်နိုင်ငံနဲ့ပဲဒါမှမဟုတ်ညီမတို့ကလမ်းမဆက်သွေးအဆင်ပြေတဲ့ safety ဖြစ်တဲ့ဟိုပြုတ်ပြီးဘက်ကနေပတ်ပြီးတော့နှာခေါင်းဝင်လို့ဖြစ်တာပေါ့ကိုရဲ့
ဒီခီးစဉ်ဟာရာသီဥတုအခြေအနေပေါ်မူတည်ပြီးစီစဉ်ရတာဖြစ်တဲ့အပြင်ခီးသွွားတအုပ်ကိုကြက်ငွေ9,000-9,000လောက်ထိကုန်ကြပြီးဇရိတ်အလွန်များပြားတဲ့အတွက်ခီးတယ်များများမပုတ်ပေးနိုင်တဲ့အကြောင်းခီးစိတ်လျှော့ချပေးနိုင်မယ်ဆိုရင်ပြည်ရင်းခီးသွွားဥယျာဉ်တိုးတက်လာပြီးဒေသဖွံ့ဖြိုးရေးကိုအထောက်အကူဖြစ်နိုင်တယ်လို့မတ်ခေါင်ကောင်ကပြောပြပါဗျ။
လူတိုင်းတွားနိုင်မှုဇီးကြကအစားများနေသေးတယ်။နောက်ပြီးတော့ဒီတရုတ်ပြည်တွေကတွားရတဲ့အတွက်အခွန်အခတွေလည်းများရတယ်ပေါ့နော်။ဟိုအဲ့လိုဆိုတော့ဖွံ့ဖြိုးဖို့လို့ဆိုတာမျိုးကဒေသဟိုဧည့်သည်တွေအများကြီးလာနိုင်မှအဆင်ပြေတာမျိုးလေ။ဟိုမှာမြို့လေးကလည်းအရန်သေးတယ်။ဒီဝေဆောင်မှုတွေကိုလုပ်ပေးနိုင်တဲ့သူတွေလည်းမရှိဘူး။တော်တော်ကြီးကိုညီမတို့ဘက်ကလုပ်ဖို့အများကြီးလိုသေးတယ်။အဓိကပြဿနာတရုတ်ပြည်ဘက်ကလမ်းကိုရွေးပြီးတွားတာပြဿနာမဟုတ်ဘူးကိုရဲ။ကျွန်မထင်တာတော့ဒီခရီးစဉ်ကဇီးကြကအရန်များနေတာ။ရန်ကုန်မြို့ကနေတွားတဲ့ဧည့်သည်တွေကဒီကြီးနာကိုတွားဖို့အတွက်ကကျွန်မတို့ကနေနေနဲ့တွားတဲ့အခါကျတော့အတွားလင်3,000-4,000လောက်ရှိတယ်ကိုရဲ။နေရင်ကအတွားပြန်ဆို2,800-3,000လောက်နေပါဖြစ်နေတယ်။အဲ့ဒါတွေကအဟန့်ဓာတ်တွေဖြစ်နေတာဒီဒါနည်းနည်းရှော့ရှော့ပေါ့ပေါ့နဲ့ကညီမတို့တွားနိုင်အစီအစဉ်ပေးနိုင်လုပ်ကိုင်းနိုင်တော့အဲ့ဒီမှာတော်တော်များလာမှာတွားရင်ဆိုရင်တော့အဲ့ဒါအထိုက်အလျောက်ပေါ့ဒေတာဖွံ့ဖြိုးရေးဘက်ကလုတ်ပေးနိုင်နေရှင
်ကချင်အထုဒေတာတစ်ထဲမှာတည်ရှိတဲ့ပန်ဝါမြို့ဟာဗမာပြည်ကွန်မြူနတီပါတီလက်ထက်ကစစ်သားများအခြေချနေထိုင်ရာမှာလူနေထိုင်မှုများလာပြီးမြို့ဖြစ်လာခဲ့တယ်လို့သိရပါတယ်ပန်ဝါမြို့ဟာ1993ခုနှစ်နောက်ပိုင်းဥစခုံတိန်ရင်ဥဆောင်နဲ့ NDAK လက်နက်ကင်တပ်ဖွဲ့တွေအစိုးရနဲ့ငြိမ်းချမ်းယူပြီးတဲ့နောက်တရုတ်နိုင်ငံဘက်ကခီးသွွားဧည့်သည်တွေအမြောက်များလာရောက်ခဲ့ပြီးအလွန်စီကားခဲ့ပေမဲ့အခုချိန်မှာတော့လာရောက်လည်ပတ်သူမရှိတော့ဘဲခြောက်ကန့်နေတယ်လို့တွားရောက်ခဲ့ဘူးသူတွေကပြောပြပါဗျ။ခုနောက်ပိုင်းမှာတော့ပန်ဝါဒေသမှာတပ်တုတူဖော်ရေးလုပ်ငန်းတွေအရှိန်ဟုန်မြင့်လှုပ်လာတာနဲ့တစ်တောတွေကိုအလွန်ကြုံခုတ်ယူပြီးရောင်းချနေတာကြောင့်တစ်တောပြုံတီးပြီးမြို့ရဲ့စီးပွားရေးကျဆင်းနေတယ်လို့သိရပါဗျ
။ကိုရဲကောင်မရှင်ဆက်ပြီးတော့အိုလံပစ်ပွဲတော်သတင်းတင်ပြပေးခြင်းပါတယ်။အိုလံပစ်အားကစားသမားတွေအတွက်မြန်နိုင်သမျှမြန်အောင်ရှင်ပြိုင်မှုအရေးကြီးပေမဲ့ရလဒ်တွေကိုအတိအကျသိနိုင်မှသာပြန်ရချိုးနှက်မှလည်းဖြစ်ပါတယ်။ဒါကြောင့်လည်းဒီနှစ်ဘရာဇီးနိုင်ငံကနွေရာသီအိုလံပစ်ပွဲတော်မှာတော့အားကစားသမားပေါင်း 14,850 ရှင်ပြိုင်မဲ့အားကစားပွဲပေါင်း 144 ခုကရလဒ်တွေကိုအမြန်ဆုံးနဲ့အတိအကျဆုံးထုတ်ပြန်နိုင်မှုဤပညာဌာနတစ်ခုဖွင့်လှစ်ထားပါတယ်။အားကစားပရိသတ်တွေပွဲရလဒ်တွေချက်ချင်းသိနိုင်အောင်စီစဉ်နေတဲ့ဘရာဇီးကအိုလံပစ်ပွဲတော်အကြောင်း AP သတင်းဆောင်မကိုအခြေခံပြီးကိုအောင်လွင်ဦးကတင်ပြထားပါတယ်
။ Rio de Janeiro မြို့မှာဩဂုတ်လတည်းကျင်းပမဲ့နွေရာသီအိုလံပစ်အားကစားပွဲတော်အတွက်ပြင်ဆင်နေတဲ့အထက်နည်းပညာစီမံခန့်ခွဲမှုဌာနတွေလည်းတခုပါဝင်ဖြစ်ပါတယ်။အားကစားပြိုင်ပွဲတွေမှာရှင်ပြိုင်သူတွေကိုအနိကဆောင်ကြည့်လေ့လာပြီးတိကျတဲ့ရလဒ်တွေတွတ်ပေးနိုင်အောင်လည်းအခုကစလို့စမ်းသပ်နေကြတာပါ။အားကစားပွဲတွေကအလင်းရောင်အတန်လုံခြုံရေးစတဲ့ပေါင်းရှင်အခြေအနေပေါင်းစုံကိုစောင့်ကြည့်စမ်းသပ်နေတဲ့အထက်မှာ သတင်းနဲ့နည်းပညာ IT ကျွမ်းကျင်သူတွေကတော့အကြီးဆုံးဖွဲ့တစ်ဖွဲ့လည်းဖြစ်ပါတယ်။ပွဲစဉ်နိုင်ငံကိုအနီးကပ်စောင့်ကြည့်တွေ့ချက်ပြီးရလဒ်တွေကိုအများသိနိုင်အောင်ချက်ချင်းထုတ်ပြန်ပေးနိုင်မှုလည်းစီစဉ်ထားပါ။စနစ်တကျပြိုင်ပွဲရလဒ်နဲ့ပတ်သက်လို့အငင်းပွားစရာတွေပေါ်လာရင်လည်းဖြေရှင်းနိုင်လိမ့်မယ်လို့မျှော်လင့်ထားတဲ့အကြောင်းနည်းပညာစီမံခန့်ခွဲမှုဌာနအရာရှိ Flavio Neves ကပြောပါတယ်။
A ideia é exatamente essa, fazer acontecer, até porque a filmagem da luta é sincronizada com o tempo.
Dai mwe go mhat tan tin yai ku tha de lo, a chain go le ta that the phit aw chain tha ba de. Da chang le a nyin bwa sia phit la yin, video go pyan chi lo ya ba de. Pwae pi de a chain go ati ja twei nai ne twa, pwae pi ma a mhat pe da la, ma pi kin ma la so da go le pyo nai ma ba.
အားကစားပွဲစဉ်တွေကိုတရားဝင်မှတ်တမ်းတင်ရိုက်ကူးထားတဲ့ဗီဒီယိုတွေကိုတော့အထောက်အထားတွေဖြစ်နေဌာနတစ်ခုဖွင့်လှစ်သိမ်းဆည်းထားမှာပါပွဲရလဒ်တွေအမှတ်တွေကိုတော့နည်းပညာစီမံခန့်ခွဲမှုဌာနကတစ်ဆင့်ထုတ်ပြန်ပြီးသားမှာဖြစ်တယ်လို့လည်းရီယို2016အိုလံပစ်ပွဲတော်အားကစားရုံဒီဇိုင်းဌာနမန်နေဂျာဂူစတာဗိုနက်စီမီယန်တိုကပြောပါတယ်
O nosso centro de tecnologia, ele absorve todas as informações com relação a resultados.
ပွဲရလဒ်တွေချိတ်ဆက်ထားတဲ့ကွန်ရက်တွေကသတင်းချက်လက်တွေအားလုံးကိုကျွန်တော်တို့နည်းပညာဌာနကစုဆောင်းပါတယ်။ဒီချက်လက်တွေကိုတွက်ချက်ပြီးတက်ဆိုင်တဲ့နေရာတွေကိုပြန်ပို့ပေးပါတယ်။ဒါကြောင့်လဲလက်တွေစမ်းသပ်မှုတွေနဲ့တက်ဆင်မှုတွေလိုအလုပ်တွေတပုံကြီးလုပ်နေရတာပါ။အ
ိုလံပစ်အားကစားပွဲပြင်ဆင်မှုတွေကိုတော့ Rio de Janeiro မြို့လယ်ကနည်းပညာစီမံခန့်ခွဲမှုဌာနကနေထိန်းချုပ်ကန့်တွယ်နေတာပါ။ Studio Meter 800အကျယ်ရှိတဲ့ရုံးခန်းမှာဝန်ထမ်း80လောက်နဲ့စမ်းသပ်ပြင်ဆင်မှုတွေလွှတ်ဆောင်နေပြီးအားကစားပွဲတွေစတင်ကနေအချိန်ရောက်ရင်တော့ဝန်ထမ်း900လောက်နဲ့အဆိုင်ခွဲတာဝန်ယူသွားမှာဖြစ်ပါတယ်။နီးစနစ်တဲ့စုဆောင်ရရှိလာမဲ့နောက်ဆုံးပွဲရလဒ်တွေအချက်လက်တွေကိုတော့အားကစားပွဲမှာသတင်းရီဘိုရောက်နေကြတဲ့ရေဒီယိုနဲ့ရုပ်သံသတင်းတောက်တွေအလွယ်တကူရယူနိုင်အောင်လဲစီစဉ်ထားတယ်လို့နည်းပညာစီမံခန့်ခွဲမှုဌာနမန်နေဂျာအဒမ်ဒိုမန်ကပြောပါတယ်
။ Once upon a time, people wouldn't even be able to find the results out maybe until they read the newspaper next day or listen to the radio report or TV.
ဒီချိန်တော့ဆိုရင်နောက်နေ့မှသတင်းစာမဖတ်ရမချင်းရေဒီယိုနဲ့ TV ရှိတဲ့သူတွေဆိုရင်လဲညနေပိုင်းရေဒီယိုနဲ့ TV သတင်းတွေမတွေ့ရမချင်းပွဲရလဒ်တွေကိုမသိနိုင်ကြပါဘူး။အခုကတော့စက္ကန့်ပိုင်းအတွင်းမှာပဲလူတွေအင်တာနက်မှာကြည့်နိုင်ကြပါပြီ။ဘယ်သူနိုင်နေဆိုတာတက်တက်လောက်မဟုတ်ဘဲနဲ့အားကစားသမားတွေရဲ့နောက်ခံရာဇဝင်အပောင်းအချက်လက်တွေတဘုံကြီးကိုသိရမှာပါ
။ Rio 2016ဟာဝန်ထမ်း2သိန်းနဲ့ဖောက်တဲ့တန်း4000လောက်ရှိတဲ့ကုမ္ပဏီတစ်ခုနဲ့ညီရဲလို့လဲဘရာဇီးနွေရာသီအိုလံပစ်ပွဲမှာ IT နည်းပညာလုပ်ငန်းတွေကိုဖက်ဆက်လုပ်ကဲ့နေတဲ့ Ethos ကုမ္ပဏီကပြောပါရယ်။စီးပွားရေးအရအကျိုးအမြတ်ကြီးမားလာတဲ့အမြအမားယွင်းမရှိဘူးလဲလိုအပ်တာကြောင့်အစင်းမြင့်နည်းပညာလိုအပ်ချက်တွေဟာလဲတနေ့တခြားပုံမကြီးထွားလာနေတာဖြစ်ပါရယ်ခင်ဗျာ။
ကောင်းတွင်ဦးပါရှင်စနေနေ့ညနေခင်းအတွက်သတင်းလှော်တွေကတော့ဒီလောက်ပါပဲအခုကြာနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုနန်းလောင်ကတလှည့်ပြောပြပေးပါရှင
်ဆီးရီးယားနိုင်ငံတွင်ကအရက်သားတွေကိုရုရှားဘက်ကပုံကျဲတက်ခိုက်နေတယ်ဆိုရဲဆွဆွချက်ဟာမမှန်ဘူးလို့ရုရှားဝန်ကြီးချုပ်ကညင်းဆိုလိုက်ပါတယ်ဒီလိုပုံကျဲတက်ခိုက်နေတာနဲ့ပတ်သက်လို့ဘာသက်သေးမှမရှိဘူးလို့ဝန်ကြီးချုပ်ဒီမီထရီမက်ဒီဗက်ကညင်းကြေးညီလာခံကျင်းပရာဂျာမနီနိုင်ငံမြူနစ်မြို့မှာဒီကနေ့စနေနေ့ကပြောသွားတာပါဆီးရီးယားပြည်သူတွေအပေါ်ပုံကျဲတာကိုရပ်တန့်ဖို့ပြင်သစ်ဝန်ကြီးချုပ်မန်နူအယ်ဗဲလက်စ်ကတောင်းဆိုလိုက်ပြီးညင်းကြေးရအဖြေရှာဖို့တိတ်ကိုအရေးကြီးတယ်လို့ပြောဆိုလိုက်ပြီးမှပဲရုရှားဝန်ကြီးချုပ်ကအဲ့ဒီလိုမှတ်ချက်ပေးပြောဆိုသွားတာပါPatriot ဒုံးကြီးပြစ်လွတ်တဲ့မော်တော်ယာဉ်တွေကိုတောင်ကိုရီးယားနိုင်ငံတွင်မှယာယီသဘောအမေရိကန်ပြည်ထောင်စုကနောက်ထပ်တပ်ဖြန့်ချထားမှုလုပ်လိုက်ပါတယ်။တဟာမြောက်ကိုရီးယားဘက်ကနျူကလ ియర్ လက်နက်ဆန်တတ်မှုတွေပြုလုပ်လိုက်တဲ့အတွက်တံပြန်ဆောင်ရွက်ချက်လည်းဖြစ်ပါတယ်။မြောက်ကိုရီးယားရဲ့တိုက်ခိုက်မှုကိုကာကွယ်ဖို့အမြဲအစဉ်နဲ့ဖြစ်အောင်အခုလိုလှုပ်ထားတာဖြစ်တယ်လို့ USAID Army ဒုတိယဗိုလ်ချုပ်ကြီး Thomas Vettel ကပြောပါတယ်။ပိုပြီးအစဉ်မြင့်တဲ့ကာကွယ်ရေးစနစ်ဒုံးကြီးတွေကိုချထားနိုင်ဖို့အမေရိကန်နဲ့တောင်ကိုရီးယားတို့လာမယ့်သတင်းပတ်အတွင်းဆွေးနွေးပွဲကျင်းပမှာဖြစ်ပြီးတော့အဲ့ဒီမတိုင်ခင်မှာအခုလိုယာယီသဘောနဲ့ဒုံးပြင်းရင်တွေကိုတပ်ဖြန့်ချထားလိုက်တာဖြစ်ပါတယ်။လက်ထုညဉ့်ညံမှုကြောင့်နှစ်တိုင်းလူ9တန်းခွဲလောက်အချိန်မတိုင်ခင်တေဆုံးနေကြရပြီးဒီထက်ကသဝက်ကျော်ဟာတရုတ်နဲ့အိန္ဒိယကဖြစ်တယ်လို့လေ့လာတွေ့ရှိချက်အသစ်တစ်ခုကပြောပါရယ်။အမေရိကန်၊ကနေဒါနဲ့ဂျပန်နဲ့ဥရောပနိုင်ငံအများစုဟာပုံမတန့်စင်တဲ့လောင်စာနဲ့နည်းပညာတွေအသုံးပြုလာတာကြောင့်တန်းခွဲထုတ်လုပ်မှုကနေလက်ထုညဉ့်ညံမှုဖြစ်တာနိုင်ကိုချော့ချနိုင်ခဲ့တယ်လို့လည်းဆိုပါရယ်။ဒါပေမဲ့လည်းစီးပွားရေးအင်အားကြီးနိုင်ငံအသစ်တွေဖြစ်ပေါ်ထွက်လာနေတဲ့တရုတ်နဲ့အိန္ဒိယတို့ဟာသူတို့ရဲ့အများပြားလာတဲ့နိုင်ငံသားတွေကိုစွန့်အင်တုံးဆွဲနေတဲ့နီလန်းတွေကိုပြောင်းလဲဖို့တိုက်တွန်းပြီးတော့အမိလိုက်ဖို့အခက်အခဲရှိနေပါရယ်။ကဘာကြီးဟာဒီပြဿနာကိုဖြေရှင်းဖို့အတွက်ပို့ပြီးတော့အလုံးမလုံးနိုင်ဘူးဆိုရင်လိုက်မဲ့နှစ်20အတွင်းအချိန်မတိုင်ခင်တည်ဆုံးတဲ့အရေးအတွက်ပို့တိုးလာလိမ့်မယ်လို့သိပ္ပံပညာရှင်တွေကသတိပေးထားပါရယ်
။သတင်းချင်းချုပ်ကိုနန်းလောင်ကကြီးညာပေးခဲ့တာဖြစ်ပါရယ်ရှင်။ဒီညနေခင်းရဲ့အစီအစဉ်ထုတ်လုပ်ရေးမှုကကိုရန်နိုင်ဖြစ်ပါရယ်။စပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ကာတစ်ဘိုင်နန်ဖြစ်ပါရယ်ရှင်။ကျွန်မကတော့ဆုမမအခုတော့ဒီစီဇန်ကိုဒီမှာပဲအဆုံးသတ်ပါမယ်။နောက်ည9နာရီကျရင်တစ်ခါထပ်ပြီးတော့ထုတ်လွှင့်ပေးမယ်ညပိုင်းအစီအစဉ်မှာတစ်ခါပြန်ပြီးဆုံကြရအောင်ပါရှင်။ VOA ကိုနားဆင်ခဲ့တဲ့အတွက်လည်းကျေးဇူးအထူးပဲတင်ရှိပါရယ်။သောတာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.